ကျွန်းတက်ကိုပြည်တွင်းပြပမှာစိတ်ဝင်စားကြတာအနည်း300လောက်ရှိပါပြီ။ကျွန်းတက်ကိုကိုပေါင်မင်းဆက်တီထောင်နဲ့အလောင်းမင်းတရားက1952ခုနှစ်မှာဘရင်ပိုင်တော်တဲ့အဖြစ်ကျင်းရပါတယ်။ဘရင်ခွင့်ပြုချက်မရပဲခုတ်လဲသုံးဆွဲခြင်းမပြုရလို့တားမြစ်ပါပဲ။ခွင့်ပြုချက်မရှိပဲကျွန်းတက်ကိုထုတ်ယူရင်တစ်ခိုးမှုဖြစ်သွားပါတယ်။ဒါပေမဲ့အစိုးရပိုင်ကျွန်းတက်ကိုဒီနေ့အထိကလေးညာသုံးပြည်နီးမျိုးစုံနဲ့ခိုးထုတ်နေပုံကိုလန်ဒန်အခြေစိုက် EIA ကပဝင်ကျင်စုံစမ်းရေးအေဂျင်စီကမကြာမီကထုတ်ဝေတဲ့ State of Corruption ဆိုတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကျွတ်တဲ့ဟာမိုမတက်ချာမစားဆွေးမြင့်ခြင်းမရှိကြုံချင်းကြွချင်းမရှိအထူးကန့်ကတ်တောင်းပြင်းပြီးရာသီဥတုဒဏ်ကိုခံနိုင်လို့ရှေ့ခေတ်တင်မောဆောက်လို့ရမှာအလွန်အသုံးဝင်ပါတယ်။အခုခေတ်မှာလည်းကျွန်းတက်ကိုတင်ပေါ်ကုန်းပါအဖြစ်သုံးနေသေးပါပဲကျွန်းတက်တွက်လို့မြန်မာပြည်ကိုအင်္ဂလိပ်ကစိတ်ဝင်စားလာတာပါအထက်မြန်မာပြည်ကကျွန်းတက်ကိုအင်္ဂလိပ်တခုတည်းတွေနှီးမျိုးစုံနဲ့ခေါ်ထုတ်ပါတယ်မြန်မာပြည်ကိုသိမ့်ပိုက်ရတဲ့အကြောင်းရင်းထဲမှာကျွန်းတက်မှန်မှန်ရလို့ဒါလည်းပါဝင်ပါတယ်ကျွန်းတက်အမြဲတမ်းတွက်နေအောင်အင်္ဂလိပ်ကသိမ့်ပိုက်နေတဲ့စီစဉ်ပါတယ
်တင်ပေါ်ဆောက်လို့ရမှာအင်္ဂလိပ်သုံးတဲ့ဝက်တိချသားဟာကျွန်းသားလောက်တာရှည်မခံပါဘူး။ကျွန်းမင်ကိုဘရင်ပိုင်အဖြစ်သတ်မှတ်တယ်လို့အင်္ဂလိပ်ကလည်းအစိုးရပိုင်အဖြစ်သတ်မှတ်ပါတယ်။ဒါပေမဲ့တစ်တော့ကကျယ်ဝန်းပြီးအမှုတန်းကနည်းတာမို့တစ်ခိုးထုတ်မှုတွေရှိပါတယ်။အင်္ဂလိပ်တစ်တော့ဌာနဟာမြန်မာကိုကန်ထရိုက်ပေးပြီးကျွန်းတစ်ထုတ်ခိုင်းပါတယ်။မြန်မာကန်ထရိုက်ထုတ်ယူတဲ့တစ်ကိုတစ်တော့ဌာနကဥရောပတစ်ကုန်တွေတွေကိုလေလံစနစ်နဲ့ပြန်ရောင်းပါတယ်။ဒါပေမဲ့ကန်ထရိုက်တွေဟာကျွန်းတစ်အကောင်စားကိုအပြင်မှာရောင်းစားပြီးတဲ့တော်ဌာနကိုအញ្ញံစားသွင်းလာမျိုးမကြာခဏကြုံတွေ့ရပါတယ်အခုခေတ်ဒီဒီနည်းကိုသုံးပြီးတစ်ကုံတွေတွေကအစိုးရကိုညာစားနေတုံဖြစ်ပါတယ်ဥရောပတစ်ကုံတွေကိုကျွန်းတစ်ထုတ်ခွင့်ပါမစ်ခြားပေးတော့လဲတစ်ခိုးတော့မှုတွေဟာရက်ဆိုင်မသွားပဲတိုးပွားလာတာသာတွေ့ရပါတယ
်အင်္ဂလိပ်ကိုလိုနီအစိုးရစနစ်မှာမြန်မာအချို့နေရာရလာတော့အလွဲသုံးစားလုပ်မှုများပြားလာပါတယ်1939မှာတစ်တော့ဝင်ကြီးလုပ်တဲ့ဦးစောဟာတစ်တော့ဌာနကိုဆက်သက်တဲ့နေရာမှာနာမည်ကြီးပါလေ။သူတီထောင်တဲ့မျိုးချစ်ပါတီကပါတီဝင်တွေကိုတစ်တော့ဌာနမှာခန့်တာဟာအခုခေတ်စစ်ဘော်ဒီနေရာယူတဲ့ပုံစံမျိုးအတိုင်းဖြစ်နေပါလေ။လက်စားလို့အလုပ်ပြုတ်သွားတဲ့တစ်တော့ဝင်တန်းဟောင်းဦးမောင်မောင်ဟာဦးစောရဲ့အတွင်းကြီးအတွင်းဝင်ဖြစ်လာပါလေ။ဂျပန်ခေတ်ရောက်လာတော့ဥရောပကုမ္ပဏီတွေနေရာကိုဂျပန်ကုမ္ပဏီရောက်လာပြီးကျွန်းတက်ကိုတင်လို့ထုတ်ယူပါတယ်။လွတ်လပ်ရေးရပြီးတော်လန်ပုံကံတဲ့အခါအစိုးရလက်လွတ်လိုက်ရတဲ့တစ်တော်တွေရှိလာပါလေ
။ဦးနုအစိုးရခင်မှာကျွန်းတက်ကိုအစိုးရကလဝဲကြီးအုပ်ထားပြီးအခြားတက်ကိုသာမြန်မာတက်ကုန်တွေတွေလုတ်ခွင့်ရပါတယ်။ KNU KNU မျိုးသားအစည်းအရုံးကလည်းသူ့နယ်မြေကကျွန်းတက်ကိုထုတ်ယူရောင်းချပါတယ်။ကော်တူးလီတက်တော်ဌာနဆိုတဲ့KNU ရဲ့စင်ပြိုင်တက်တော်ဌာနကိုစက်တီပေးပြီးကျွန်းတစ်ထုတ်ယူသူတွေရှိလာပါတယ်။ဘုံနေဝင်းအစိုးရဟာတင်ရောင်းစားဖို့သာစိတ်အားထက်သန်တာကြောင့်နိုင်ငံတော်တစ်လုပ်ငန်းအဖွဲ့ကြီးထွားလာပြီးတက်တော်ပြည်စုပြိုးထောင်ရေးကိုဦးစားပေးတဲ့တက်တော်ဌာနဩဇာအရှိန်အဟွာကြာဆင်းလာပါတယ်။1962မှာကျွန်းတစ်တန်ကြီး2သိန်းကျော်ထုတ်ယူပြီး1982မှာ4သိန်းကျော်ထုတ်ယူတာကိုကြည့်ရင်ကျွန်းတစ်ကိုစီကံမရှိအလွန်အကျွံထုတ်လုပ်ရောင်းချနေတာသိတာထင်ရှားလာပါတယ
်။မဆလာအစိုးရကိမှာတစ်ထုတ်အင်အားစုတွေဟာမြမတစ်လုံငန်းတော့မဟုတ်သူ့အောက်မှာလုတ်ခိုင်နေတဲ့ကန်ထိုက်အင်အားစုမှာစုပြုံနေပါလေ။တစ်ထုတ်ခွင့်ရတဲ့ငွေရှင်ကြီးရှင်ခရိုနီတွေဟာဒီကန်ထိုက်အင်အားစုမှာရှိတဲ့စင်ကျွဲနဲ့တစ်တိုက်ကားတွေကိုအစမတန်ဈေးကြီးပေးပြီးငှားရမ်းကြပါလေ။မြမတစ်လုံငန်းလက်အောက်ကကန်ထိုက်သမားတွေဟာလောက်ကများများပေးတဲ့ခရိုနီတစ်ကုံတွေရှိရောက်သွားပါလေ။ဒါကြောင့်အစိုးရပိုင်မြမတစ်လုံငန်းဟာခရိုနီပိုင်ပုဂ္ဂလိကတစ်လုံငန်းကိုမပြိုင်ဆိုင်နိုင်တော့တဲ့အခြေအနေကိုရောက်သွားပါလေ။1990ပြည့်လွန်နှစ်တွေမှာကော်တူလေးတစ်တော်ဌာနမှာအမှုသား900လောက်ရှိပါလေ။နောက်ဝတ္တစီအစိုးရတက်လာတဲ့အခါခိုင်းဘိုလ်ချုပ်ကြီးချာပလီရောင်ရှာယူရဲ့ဆောင်ရွက်ချက်ကြောင့်ခိုင်းကုမ္ပဏီ55ခုတစ်ထုတ်ခွင့်ရသွားပါလေ။ထိုင်းမြန်မာဒေသအခြေစိုက် KNU ခင်းအဖွဲ့ကိုတိုက်နေတဲ့နဝတစစ်စင်ရေးဟာတစ်ထုတ်လို့ရေးနဲ့ဆက်ဆက်နေပါလေ။ထိုင်းကုမ္ပဏီတွေကိုတစ်ထုတ်ခွင့်ပေးတာကို KNU က န်တမ်းမှာမဟုတ်ဘူးလို့နဝတအစိုးရကတွက်ပါတယ်ဂျန်ယူဟာထိုင်းပစ်ကုမ္ပဏီတွေကိုလည်းဆက်ကြီးောက်ပါတယ်ဒါပေမဲ့ထိုင်းကုမ္ပဏီတွေကတရားလုံးတစ်ခိုးထုတ်ကြလို့1993ခုနှစ်မှာတစ်ထုတ်ခွင့်ကိုလုံးဝပိတ်ပင်လိုက်ရပါတယ်ရှေ့အပတ်မှာဆက်လက်နားတင်နိုင်ရပါတယ်ခင်ဗျာ